29ရက်5လ2005ခုနှစ်ကိုကျမတို့အပြီးတမဒုတိယဆင့်ပုံပိုင်းမှာဒီနေ့ဓမ္မမိတ်ဆွေများရဲ့ဒေါင်းလိုက်ဇရာသေးသေးလေးတဲ့ကကတ်တွေနဲ့ပတ်သက်ပြီးဒီနေ့စပြီးတော့လေ့လာမှာဖြစ်ပါတယ်ဓမ္မမိတ်ဆွေတို့ဇရာမှာကန့်လန့်ပြတ်ဇရာလေးတွေ့ပါလိမ့်မယ်ကတ်သုံးပါးဆိုတာလေးကိုတွေ့ပါလိမ့်မယ်ကတ်သုံးပါးမှာအာယုကတ်ကေအန္တရာကတ်ကေအာယုကတ်အန္တရာကတ်အတင်ချေရကမဟာကပေါင်းကတ်လေးပါဒီဇာတ်လေးကိုစပြီးတော့ကြည့်မှာပါကျွန်တော်တို့ကတ်ဆိုတဲ့စကားလုံးဒီကပ်ပဆိုသောပါဠိစကားလုံးကနေလာခြင်းဖြစ်ပါတယ်ပါဠိလို့ပြောရင်ကပ်ပပါဠိဖြစ်လိုက်တဲ့အခါကျတော့ကတ်မြန်မာလိုပြောမယ်ဆိုရင်ကတ်ဆိုတာဒီအလွန်ရှည်လျားသောကာလကြီးကိုကတ်လို့ခေါ်ပါတယ်အလွန်ရှည်လျားသောကာလအလွန်ရှည်လျားသောကာလအချိန်ကိုပါဠိလိုကပ်ပပါဠိဖြစ်လိုက်တဲ့အခါကျတော့ကတ်မြန်မာလိုပြောရင်အလွန်ရှည်လျားတယ်အဲ့တော့အလွန်ရှည်လျားတဲ့အချိန်ကာလနဲ့ပတ်သက်ပြီးတော့ကတ်သည်ဘယ်နှပါးရှိလဲလို့ပြောရင်ကတ်သည်၄ပါးရှိမယ်အလွန်ရှည်လျားတဲ့ကာလတွေနဲ့ပတ်သက်ပြီးတော့သတ်မှတ်တဲ့နေရာမှာကတ်သည်၄ပါးအဲ့ဒီကတ်လေးပါးဒီဘာတွေလဲလို့ကျမတို့ကြည့်တဲ့အခါမှာဓမ္မမိတ်ဆွေများဆိုရိုးအနေနဲ့သိခဲ့ပြီးပါပြီ။နံပါတ်၁သည်အာယုကတ်နံပါတ်၂သည်အန္တရာကတ်နံပါတ်၃သည်အသင်ချေရကတ်နံပါတ်၄ကျတော့မဟာကတ်ဆိုပြီးတော့ကတ်နဲ့ပတ်သက်ပြီးတော့အချိန်ကာလတွေကိုသတ်မှတ်တဲ့နေရာမှာကတ်ဒီ၄ပါးရှိပါတယ်။အာယုကတ်လို့ပြောတဲ့အတွက်ကြောင့်อายุဆိုတာမြန်မာလိုပြောရင်အသက်ဖြစ်ပါတယ်ဒါကြောင့်อายุကတ်ဆိုတာတတဝါတွေရဲ့အသက်နဲ့ပတ်သက်ပြီးတော့သတ်မှတ်ချက်ကိုอายุကတ်လို့သုံးပါတယ်ဒါကြောင့်တတဝါတွေနဲ့အသက်နဲ့ပတ်သက်ပြီးတော့သတ်မှတ်ချက်ကိုပြောပါဆိုတာအဓိကအနေနဲ့ကျမတို့ယူသွားတာဒီကျမတို့ဇဗုဒိတ်ကျွန်းမှာနေထိုင်ကြတော့ဇဗုဒိတ်ကျွန်းဆိုတာလူသားတွေနေထိုင်ရာကျွန်းကြီး၄ကျွန်းမှာတောင်ကျွန်းသူတောင်ကျွန်းသားတွေရဲ့တက်တန်းကိုစတွေ့တာပေါ့နော်တောင်ကျွန်းမှာလူသားတွေနေထိုင်တာဒီမြင့်မို့တောင်ကြီးရဲ့အရှိအနောက်တောင်မြောက်ဆိုတဲ့ကျွန်းကြီးလေးကျွန်းမှာလူသားတွေနေထိုင်ကြတယ်။အဲ့ဒီနေရာမှာအရှိကျွန်းအနောက်ကျွန်းတောင်ကျွန်းမြောက်ကျွန်းဆိုပြီးရှိကြတဲ့အထက်မှာတောင်ကျွန်းသူတောင်ကျွန်းသားတနည်းအားဖြင့်တောင်ကျွန်းနိုင်နေထိုင်ကြသောလူသားများရဲ့တက်တန်းကိုသတ်မှတ်ချက်ကိုအာယုကတ်လို့သုံးပါတယ်။အဲ့တော့အဲ့ဒီတောင်ကျွန်းသူတောင်ကျွန်းသားတွေရဲ့တက်တန်းလို့ပြောရတာနောက်ပိုင်းတစ်ပါးမေးစုလို့သိရင်သိလာလိမ့်မယ်။ကျွန်တော်တို့ကျွန်းကြီးလေးကျွန်းမှာနေထိုင်ကြတဲ့တတ္တဝါတွေထဲမှာလူတွေထဲမှာမှတောင်ကျွန်းသူတောင်ကျွန်းသားတို့ရဲ့တက်တန်းဒီမမြဲကြအောင်အရှိကျွန်းအနောက်ကျွန်းမြောက်ကျွန်းနိုင်နေထိုင်ကြသောလူသားတွေရဲ့တက်တန်းဒီအတီကြားရှိကြတယ်။အဲ့ဒါလေးကိုကျွန်တော်တို့အဓိကပြောချင်ပါတယ်။ဒါကြောင့်အာယုကတ်ဆိုတာတက်တန်းတက်တန်းကိုယူတဲ့အခါမှာအာယုကတ်ဆိုတဲ့နေရာမှာကျွန်တော်တို့လူသားတွေရဲ့တက်တန်းဒီဘဲကနေစလဲဆိုလို့ရှိရင်တောင်ကျွန်းသူတောင်ကျွန်းသားတွေရဲ့တက်တန်းဒီအတူဆုံးချိန်ကာလဒီ10နှစ်10နှစ်ကနေပြီးတော့တဖြည်းဖြည်းချင်းတက်တန်းတွေတက်တက်သွားတယ်ဘလောက်အထိလဲဆိုရင်အသင်ချေအသင်ချေလို့ပြောတဲ့အတွက်ကြောင့်တိုင်းတာလို့မရလောက်ရှည်သွားတယ်နော်တိုင်းတာလို့မရလောက်ရှည်သွားတဲ့အတွက်ကြောင့်အသင်ချေအသင်ချေရဲ့ရှေ့မှာတကယ်လို့တစ်လို့ပြောမယ်ဆိုအလို့ပါထားပြီဆိုတဲ့အတွက်ဒီအတွက်လို့မရဘူးဂဏန်းထဲလို့မရတော့ဘူးလို့ယူသွားတယ်အဲ့ဒီမှာတကယ်လို့တစ်တင်ချေလို့ပြောရင်နော်တစ်တင်ချေဆိုတာတစ်နောက်မှာ၃ညအလုံးပေါင်း140ကိုတစ်တင်ချေလို့ကျမတို့ယူတယ်တစ်နောက်မှာ၃ညတစ်လုံးဆို10တစ်နောက်မှာ၃ညနှလုံးဆို100တစ်နောက်မှာ၃ညသုံးလုံးဆိုရင်1000အဲ့ဒီလိုယူယူသွားလိုက်တာတစ်နောက်မှာ၃ညအလုံးပေါင်း140ကိုတသိန်းချေတသိန်းချေနှစ်သိန်းချေဆိုရင်နှစ်နောက်မှာ၃ညလုံးပေါင်း140အဲ့ဒီလိုနဲ့နှစ်သိန်းချေ၃သိန်းချေစသည်ဖြင့်ရေသွားလိုက်တာအသိန်းချေလို့ပြောတဲ့အတွက်ဂဏန်းအောင်ထည့်လို့မရလားအဲ့ဒီလောက်တက်တန်းနေရှည်သွားတာလည်းရှိတယ်အတူဆုံးကာလလူသားတို့ရဲ့တက်တန်းတွေ10နှစ်10နှစ်တန်းကနေအသိန်းချေအဲ့ဒီလိုရှည်လျားတဲ့ကာလကြီးတွေတက်တန်းတွေတက်တက်သွားတဲ့အတွက်ကြောင့်ဘုရားကဒီအာယုကတ်မျိုးကိုတို့ကသုံးတဲ့နေရာမှာတက်ကန်လို့သုံးတယ်တက်ကအာယုကတ်နော်တက်တဲ့အာယုကတ်ပဲတနည်းအားဖြင့်ဒါကိုဟလာကျမတို့တုတ်တန်ချောင်းနေနဲ့ပြောကြမယ်ဆိုဒါသည်တန်ပတ္တိကာလပဲတန်ပတ္တိကာလဆိုတာတက်တန်းနေတဖြည်းဖြည်းချင်းတိုးနေတယ်ဒါတက်ကတ်ကာလအ အဲ့ဒီလိုတက်တန်းတွေရှည်တာရှိတယ်လို့တက္ခတယံလူသားတွေရဲ့တက်တန်းတွေကိုတတ်မှတ်တဲ့နေရာမှာစုပ်ကပ်မှာတက်တန်းရှိကြတာတွေလည်းရှိကြတယ်စုပ်ကပ်ကြတော့အတင်းတွေလောက်တောင်တက်တန်းတွေရှည်နေရာကနေပြီးတော့တဖြည်းဖြည်းချင်းယော့ပြီးတော့သွားမယ်အတင်းချေကနေယော့ကြသွားမယ်ဘယ်လောက်ထိလဲဆိုရင်10နှစ်အထိပြန်ကြသွားမယ်အဲ့ဒီလို10နှစ်အထိပြန်ကြသွားတာကိုကျမတို့ကဒီအာယုကတ်မျိုးဘာလို့သုံးလဲဆိုရင်စုပ်ကပ်လို့သုံးတယ်ပါဠိလို့ပြောရင်ဝိပတိကာလเนาะကျမတို့ဒါသိနေရမယ်ဒါကြောင့်အချိန်ကိုယူတဲ့နေရာမှာကာလလို့လည်းယူတယ်ကာလဆိုတဲ့နေရာကိုယူတဲ့နေရာမှာကာလသည်တက်ကတ်တက်တန်းနေရှည်တဲ့တက်ကတ်ကိုတန်ပတ္တိကာလလို့ကျမတို့သုံးတယ်တန်ပတ္တိဆိုတာပြည့်စုံတယ်ဘာတွေပြည့်စုံတာလဲအချိန်နဲ့ပြည့်စုံတယ်တံပတ္တိကာလရှိသလိုစုပ်ယုပ်သွားတာကိုဒါကိုစုပ်ကပ်လို့ကျမတို့အတိုးကောက်သုံးတယ်မြန်မာလိုပြောတဲ့စုပ်ကပ်ပါဠိလိုပြောရင်ဝိပတ္တိကာလဒါကြောင့်ကာလအနေနဲ့ပြောကြရင်တံပတ္တိကာလရှိသလိုဝိပတ္တိကာလလည်းရှိရဒါကြောင့်ကျမတို့ဩဃာသဂရောကံမှာရှေးသူတော်ကောင်းကြီးတွေကနေကျမတို့ကိုတောင်းဆိုဆုတောင်းတဲ့တောင်းဆိုဆုတောင်းခန်းလေးမှာပါထားတယ်အပယ်လေးပါကတ်သုံးပါရက်ပြည့်ရှစ်ပါရန်သူမျိုး၅ပါဝိပတ္တိတရား၄ပါဒီမှာဝိပတ္တိ၄ပါဝိပတ္တိ၄ပါပြတ္တနာတရား၅ပါတို့မှအခခတ်သိမ့်ကိလို့ငိမ့်သည်ဖြစ်၍ဆိုပြီးတော့ဟလာကျမတို့မြန်မာနိုင်ငံကိုသာသနာအရင်းနဲ့စတင်ရရှိခဲ့တဲ့မြန်မာနိုင်ငံသားတို့ရဲ့အနှိုင်းမဲ့ကျေးဇူးရှင်ဖြစ်တဲ့ရှင်ရဟန်းမထေရမြတ်ရေးသားခဲ့တယ်လို့ယူဆတယ်ဩဃာသဂရောကံမှာဆိုရင်ဝိပတ္တိတရား၄ပါးဆိုတဲ့အထဲမှာဝိပတ္တိ၄ပါးတွေဒီဘာတွေလဲလို့ပြောရင်ဒါဟိုဘက်မှာတော့အသေးစိတ်ပေါ့နော်ဝိပတ္တိ၄ပါးဆိုတာဒီရုပ်စင်းအင်္ဂါတွေချို့တယ်နေဒါဒီဥပတိဝိပတ္တိလို့သုံးမယ်နော်အချိန်ကာလတက်တန်းနေစုပ်ကပ်ဖြစ်နေရင်ဒါကိုကာလဝိပတ္တိလို့သုံးမယ်အဲ့ဒီလိုဝိပတ္တိတွေရှိကြမယ်အဲ့ဒီအထဲမှာပါနေတယ်ဝိပတ္တိ၄ပါးတည်းကတပားပါနေတာဒီဘာလဲဆိုရင်ကာလဝိပတ္တိပဲကာလဝိပတ္တိလို့ပြောတဲ့အတွက်ကြောင့်အချိန်ကာလသည်စုပ်ယုပ်နေတယ်အဲ့ဒါကိုကျမတို့မြန်မာလိုပြောလိုက်တော့စုပ်ကပ်တက်တန်းနေတန်ပတ္တိဒါကြောင့်ဝိပတ္တိတရားတွေကနေအခါခသိကိလို့ငိမ့်ပါတယ်လို့ပြောရင်ဝိပတ္တိ၄ပါးကလွတ်ချင်ရင်ကျမတို့ဘာတွေပြည့်ချင်တယ်လို့ပြောချင်တာလဲဆိုတံပတ္တိနဲ့ပြည့်စုံခြင်းတာပဲဒါကြောင့်တံပတ္တိကာလအနေနဲ့တံပတ္တိတရားအနေနဲ့ပြောတဲ့နေရာမှာလဲတံပတ္တိလည်း၄ပါးရှိတယ်တံပတ္တိ၄ပါးထဲမှာတပါးပါဝင်နေတဲ့ကာလတံပတ္တိဒီတံကာလတံပတ္တိကိုကျမတို့မြန်မာလိုပြောလို့ရှိရင်တက်ကတ်ဒါကြောင့်ကိုကျမတို့ကာလအနေနဲ့အချိန်ကာလအနေနဲ့သတ်မှတ်ကြတဲ့နေရာမှာကတ်ဒီ၂ပါးအနေနဲ့လာတွေ့မယ်အဲ့ဒီကတ်၂ပါးကတက်ကတ်ဒီစုပ်ကတ်ဒီတက်ကတ်စုပ်ကတ်ဆိုတာဘာတွေနဲ့သတ်မှတ်တာလဲဆိုရင်တတဝါတို့ရဲ့အသက်နဲ့တက်တန်းနေနဲ့ပြောတာဖြစ်တဲ့အတွက်ကြောင့်ဒီကာကိုအာယုကလို့သုံးတယ်ကျမတို့ဩဃာသဂရောကံမှာဆိုထားတဲ့ကတ်၃ပါးနဲ့သွားမရောနဲ့အပယ်၄ပါးကတ်၃ပါးအဲ့ဒီမှာလည်းကတ်ပါတယ်အဲ့ဒီမှာပါတဲ့ကတ်၃ပါးကဒီကတ်တွေမဟုတ်ဘူးကတ်ဆိုတာအချိန်ကာလပဲဟုတ်ပြီနော်အဲ့ဒီနေရာမှာတနည်းအားဖြင့်အချိန်ကာလကိုသတ်မှတ်တာရှိတယ်လို့ပျက်စီးတာကိုလည်းသုံးတယ်ဒါကြောင့်ဟိုမှာပါခဲ့တဲ့ကတ်၃ပါးကဒုဗိတ်ခန္ဓာကတ်ရောဂန္ဓာကတ်တဋ္ဌန္ဓာကတ်ဆိုတဲ့ကတ်၃ပါးအစာရေစာငတ်မို့ခေါင်းပါပြီးတော့ပျက်စီးရတဲ့ကတ်တတဝါတွေတေကြတဲ့နေရာမှာအစာရေစာတွေငတ်မို့ပြီးတော့အီသီယိုးပီးယားတို့ဘာလို့စသည်ပြင်မှာအစာရေစာတွေငတ်မို့ပြီးတော့တတဝါတွေတိုင်းမြီလိုက်ပျက်စီးအဲ့ဒါဒီဒုဗိတ်ကန္ဓာကတ်ပဲယောဂာကြီးတွေထူပြောပြီးတော့เนาะကျမတို့ရှေးခေတ်ကာလတော့ယင်းနာလို့ခေါ်ကြတယ်ပေါ့เนาะယင်းနာလို့ခေါ်တဲ့ယောဂာကြီးတွေဆိုပလိယောဂာကြီးဟုတ်လားတခါလဲပြေးနိုင်လို့ရှိရင်လွတ်မယ်မပြေးနိုင်ရင်သွားကူးတော့တာပဲအဲ့ဒီတဲ့အတွက်ကြောင့်မိဘကလည်းသားသမီးကိုဒီယောဂာကြီးကတ်ယောဂာကြီးအနာယောဂာကြီးကြလာပြီဆိုမိဘကလည်းသားသမီးကိုပြေးပိုက်လို့မရဘူးအကုန်လုံးထားခဲ့ရတယ်သားသမီးကလည်းမိဘကိုပြေးရတယ်ဘယ်သူကမှမျက်နှာမထောက်နိုင်မင်းနဲ့လွတ်နိုင်အောင်ပြေးနိုင်မှလွတ်နိုင်တယ်အဲ့ဒါကိုယောဂန္တရာကတ်လို့ခေါ်တယ်ဒါကျမတို့เนาะနောက်တစ်ခါတချို့ကြတော့တတ်ထန္တရာကတ်ဆိုတာစစ်လက်မှတ်တွေဖြစ်ကြတာเนาะကျမတို့အနုမြူပုံကျဲထားလိုက်တယ်အကုန်လုံးပျက်စီးထွက်သွားတယ်အဲ့ဒါမျိုးကတတ်ထန္တရာတနိုင်ငံနဲ့တနိုင်ငံနဲ့တိုက်နေတယ်အခုအီရန်တို့အီရက်တို့တိုက်နေကြတယ်အဲ့ဒါဘာလဲဆိုတော့တတ်ထန္တရာကတ်တွေပဲဒါသိနေရမယ်အဲ့ဒီတော့အဲ့ဒီကတ်၃ပါးတွေကပျက်စီးတဲ့ကတ်ကိုပြောနေတာတတ္တဝါတွေတေချေသွားတယ်အဲ့တတန်းနေမှာမှပျက်စီးသွားတာအဲ့ဒီလိုဒုဗိတ်ခန္ဓာကတတ်ထန္ဓာကရောဂန္ဓာကကြီးတွေကြုံလာသည်တက်တက်ကလိုကာလမျိုးမှာဘရောမကြုံဘူး ဘလို့အချိန်မှာကြုံလဲဆိုရင်စုတ်ကက်ကာလမှာကြုံတယ်စုတ်ကက်ကာလမှာလဲအဲ့ဒီလိုကတ်သုံးပါးဒီဘယ်အချိန်မှာကြုံလဲဆိုရင်စုတ်ကက်ရဲ့အတင်းထေတန်းမှာမကြုံဘူးဘယ်အချိန်မှာကြုံလဲ၁၀နှစ်တန်းကြာရင်ကြုံပြီတပြေးပြေးချင်းစုတ်စုတ်လာရင်အဲ့ဒါဒီကျမတို့စုတ်ကက်ပဲအဲ့တော့တတန်းတွေကိုသတ်မှတ်တဲ့နေရာမှာတက်ကက်စုတ်ကက်ဆိုရယ်အာယုကက်နှစ်မျိုးရှိတဲ့နေရာမှာတက်ကက်ရဲ့ တွေစုတ်ကတ်တွေဒီအာယုဆိုတဲ့တက်တန်းတွေတတ်မှတ်တာဒီဖယားကတတ်မှတ်ပေးထားတာမဟုတ်ဘူးတကိုးရှင်ကြီးတွေတတ်မှတ်ထားတာမဟုတ်ဘူးဒါတွေဒီမိမိတို့ပြုတ်အပ်သောတတ္တဝါတိုင်းအသီးသီးပြုတ်အပ်သောကံတရားတွေကြောင့်ပဲဖြစ်ကြတယ်ဒါအောင်မြင်ရမယ်ဒါကြောင့်အတူတကွာနေထိုင်ကြတဲ့ကုပုဂ္ဂိုလ်တွေအကုန်လုံးကောင်းမှုကုသိုလ်တွေကိုတိုးတက်ပြီးတော့ပြုတ်နိုင်ကြတယ်ဆိုတော့စိတ်ကောင်းနှလုံးကောင်းရှိလာတယ်စိတ်ကောင်းနှလုံးကောင်းတွေရှိလာတဲ့အတွက်ကြောင့်ဒီစိတ်တွေကိုမကောင်းအောင်ဟလာကောင်းအောင်ဆိုးသွားအောင်မြင့်မြတ်သွားအောင်ယုံညံ့သွားအောင်ချဲလဲတယ်ဆိုတာစေတသိက်တွေပဲဒါဓမ္မမေစီတို့ဒါကြားဘူးထားလေနော်အဲ့တော့ဒီစေတသိက်တရားတွေတဲကလောဘစတဲ့စေတသိက်တွေဒေါသဆိုတဲ့စေတသိက်တွေမောဟဆိုတဲ့စေတသိက်တွေဒီမကောင်းတဲ့စေတသိက်တွေထွက်လေလိုက်တဲ့အခါတတဝရရဲ့စိတ်ဓာတ်တွေသည်ဖြူစေးနေပထမဆုံးကတော့ဘဝမှာစစွာကိုရလာတဲ့ပဋိတန်တွေစိတ်ကလေးပဋိတန်တွေဆိုတာဒီဘဝမှာတစ်ခုမှအစပြုတဲ့စိတ်အဲ့ဒီစိတ်ကလေးကဘဝဟောင်းတဲ့ဘဝတိကိုဆက်ဆက်ပေးလိုက်တဲ့သဘောလေးအဲ့ဒါလေးကနေတပြေးပြေးချင်းညှထားတဲ့ဘဝကြီးကိုတည်တံ့အောင်ဆောက်ရှောက်တဲ့စိတ်ကိုဘဝင်စိတ်လို့ခေါ်တယ်အဲ့ဒီပဋိတန်တွေတို့ဘဝင်စိတ်ဆိုတာအတိတ်ကမိမိတို့ပြုတဲ့ကံမော်မူတည်ပြီးဖြစ်တဲ့အတွက်ကြောင့်စစွာဖြစ်တဲ့စိတ်ကလေးဒီအင်မတန်ကိုဖြူစင်နေတန့်ရှင်းနေမကောင်းတဲ့အကုသို့စေတသိက်တွေမချက်လဲဘူးဒါပေမဲ့တပြေးပြေးချင်းဘဝတွေမှာနာနေလာတဲ့အခါမှာတွေးထိရတဲ့ပတ်ဝန်းကျင်အာယုန်နေပေါ်မူတည်ပြီးတော့တတ္တဝါတွေဒီမကောင်းတဲ့စေတသိက်ဆိုးတွေကချေလေတော့ဖြူစင်တန့်စင်နေတဲ့စိတ်ကလေးတွေဘာဖြစ်လာလဲဆိုရင်မကောင်းတဲ့စိတ်တွေပြောင်းပြောင်းလာတယ်ပြောင်းလာတဲ့အတွက်ကြောင့်အစစ်အာယုန်လေးတွေ့ရင်လည်းလိုချင်တာကအရင်စလာတယ်အကြာအာယုန်လေးဆိုလည်းဒီလိုမျိုးဖြစ်လာတော့မကောင်းတာကတင်စရာမလိုပဲနဲ့ဘဝများစွာတန်စရာမှာမကောင်းမှုတွေကထုံလာတာများတဲ့အတွက်ကြောင့်ပင်ကိုပဂတိကိုကကျမတို့ကမကောင်းမှုမှာမွေ့လျော်ပြီးသားဖြစ်တော့ကျမတို့ရဲ့စိတ်တွေဒီညစ်နွမ်းလာတယ်။ဒါကြောင့်အဲ့ဒီလိုညစ်နွမ်းရာကနေမကောင်းတဲ့အလုပ်တွေကိုလုပ်ဖြစ်လာတော့အကုသို့ကံနေတဆင့်တဆင့်ဖြစ်လာတယ်။အဲ့ဒီလိုဖြစ်လာတဲ့အတွက်ကြောင့်ကျေးဇူးတော်ရှင်မြတ်စွာဘုရားကမကောင်းမှုတရားတွေကိုရှောင်ကျဉ်ရမယ်တာဝန်ရှိတယ်။မပြုတ်လုံနဲ့။မကောင်းမှုတွေမပြုတ်ယုံနဲ့မပြီးသေးဘူး။ကောင်းမှုတွေတိုးတက်အောင်လုပ်ထားရမယ်တာဝန်ရှိတယ်။ကောင်းမှုတွေတိုးတက်အောင်လုပ်ချင်းသည်ပင်လေကောင်းမှုတွေလုပ်နေပြီးတော့တခါတလေမှကောင်းမှုသာလုပ်နေကြပေမဲ့စိတ်ဓာတ်တရားအောက်တန်းကြနေတာယုံညံ့နေတာပါမယ်။တောင်းမတာမရှိဘဲနဲ့ပေါ်ရန်လေးကကောင်းရင်အတွင်းထဲမှာကောက်ကျင်နေတာတွေလည်းရှိမယ်။ဒါကြောင့်အတွင်းစိတ်ကောင်းလေးတွေဖြစ်အောင်လဲစိတ်ကိုလည်းဖြူစေအောင်ကြိုးစား။အဲ့ဒီတော့တတ္တဝါတွေရဲ့ဘဝစတုန်းကတော့စိတ်ထားတွေကအင်မတန်ကောင်းကြတယ်။တပြေးပြေးချင်းစိတ်ဓာတ်တွေကအောက်တန်းနေကြလာတော့မကောင်းမှုတွေပြုတ်လုလာတယ်။အဲကောင်းမှုတွေကိုစိတ်ဓာတ်တန်ရှင်းနေသူကကြတော့ကောင်းမှုတွေကိုပြုတ်လုဖြစ်လာတယ်။ဒါကြောင့်အဲ့ဒီလိုပထမအနေထားကတော့ကောင်းမှုတွေကိုတပြေးပြေးချင်းတိုးတိုးပြုလာတဲ့အခါမှာတက်တန်းရဲ့သဘာဝသည်တက်ကဲ့ရဲ့သဘာဝသည်နှစ်ဆတက်တယ်တက်တန်းရှိတယ်ဒါကြောင့်စေနှစ်တန်းမှာလာဖြစ်ရတဲ့တတ္တဝါတို့သည်ကောင်းမှုတွေကိုတိုးတက်ပြုလုပ်လာမယ်ဆိုရင်နောက်သူတို့ကနေတစ်စမွေးဖွားလာမယ်ဆက်ဆက်လာမယ်ပုံကုန်များသည်အသက်20တန်းဖြစ်မယ်နှစ်ဆတက်20တန်းကနေပြီးတော့40တန်းပြတ်သွားမယ်40တန်းကနေပြီးတော့80တန်း80တန်းကနေ160တန်း160တန်းကနေ320တန်းဆိုတက်တန်းတွေတက်တက်လာလိုက်တာဘယ်လောက်ထိတက်သွားမလဲဆိုအသင်ခြေထိတက်တန်းတက်သွားမယ်အဲ့ဒီကာလမှာဖြစ်ကြတဲ့လူတွေသည်တန်ပတ္တိကာလမှာဖြစ်ကြတဲ့အတွက်ကြောင့်ဒါကိုတက်ကတ်ကာလလို့သုံးကြတယ်အဲ့ဒီကနေတန်ပတ္တိကာလမှာအသင်ခြေထိအသက်တန်းကြီးတွေရှေးနေရာကနေပြီးတော့ပထမဆုံးမကောင်းမှုတွေပြန်ပြီးတော့ပြုတ်လုလာကြတယ်မကောင်းမှုတွေပြုတ်လာတဲ့အတွက်ကြောင့်သုတ်ကတ်ကာလကြတော့တက်တန်းရဲ့သုတ်ကတ်သဘာဝနှေးတယ်အနှစ်တရာကြာမှတစ်နှစ်လျော့သွားတာဒါကြောင့်အသင်ခြေတန်းမှာလူလာဖြစ်ကြတယ်တက်တန်းတွေအင်မတန်ရှည်ကြတယ်သို့တော်လည်းမကောင်းမှုကိုပြုတ်လုလာကြပြီစိတ်ဓာတ်တွေညစ်နွမ်းရာကဆိုင်မကောင်းမှုတွေပြုတ်လုလာရင်အနှစ်တရာပြည့်ရင်အဲ့ဒီတရာပြည့်သွားတဲ့အချိန်မှာအဲ့ဒီမှာရှိတဲ့လူတွေရဲ့တက်တန်းတွေအနှစ်တရာတစ်နှစ်ရော့တက်တန်းဖြစ်သွားပြီနောက်ထပ်အနှစ်တရာကြာရင်အနှစ်တရာနှစ်နှစ်ရော့ဟလာအသေးချေနှစ်နှစ်ရော့တက်တန်းဖြစ်သွားပြီနောက်ထပ်အနှစ်တရာကြာသွားရင်အသေးချေသုံးနှစ်ရော့နောက်ထပ်အနှစ်တရာကြာရင်အသေးချေလေးနှစ်ရော့ဆိုပြီးတော့တရားမှာတစ်နှစ်အနှစ်တရားပြင်းမှာတစ်နှစ်ယော့ယော့ယော့ယော့ကြလာလိုက်တာနောက်ဆုံး10နှစ်အထိယော့လာတယ်။ဒါကြောင့်ယနေ့ကျမတို့ဓမ္မမိတ်ဆွေတို့လူသားတွေဒီ ဘေကျွန်းမှာဖြစ်တဲ့လူသားတွေလဲဆိုတောင်ကျွန်းမှာဖြစ်တဲ့လူသားတွေဟုတ်ပြီနော်တောင်ကျွန်းမှာဖြစ်တဲ့လူသားတွေဖြစ်တဲ့ကြောင့်အရှေ့ကျွန်းဒီတက်တန်းအားဖြင့်ဘလောက်လဲအရှေ့ကျွန်းဒီတက်တန်းအားဖြင့်ရှာလို့တွေ့လားဒီမှာမေးဆွေများမဆုစားအောင်မှာပါထားတယ်အရှေ့ကျွန်းဒီတက်တန်းအားဖြင့်ဘလောက်လဲ ဒါကြောင့်စဘူးဒီပါဆိုတာဒီတပြေပင်ပေါက်ရာကျွန်းတပြေကိုပါဠိလိုစဘူးဟုတ်ပြီနော်ကျွန်းကိုပါဠိလိုဒီပါဒါကြောင့်တပြေပင်ပေါက်ရာကျွန်းအဲ့ဒီတောင်ကျွန်းမှာကျေးဇူးတော်ရှင်မြတ်စွာဘုရားပွင့်တဲ့အခါမှာဖျားရို့ဆိုတာဘေပုံသားလေဘေပုံသားလေလူပုံသားလူပုံမှာဖြစ်တဲ့လူသားဖျားဖြစ်တဲ့အတွက်ကြောင့်လူသားကသာရင်ဖျား အနေနဲ့ကြင်ကြံအားထုတ်လို့ရတာဖြစ်တဲ့အတွက်ကြောင့်ကျေးဇူးတော်ရှင်မြတ်စွာဘုရားတို့ပွင့်ထွန်းကြပြီဆိုလို့ရှိရင်တက္ကဆိုတဲ့ကာလမျိုးမှာဖျားဘတော်မှာမပွင့်တော်တည်ရဖျားဒီဘယ်အချိန်မှာပွင့်လဲဆိုစုတ်ကတ်မှာပွင့်တယ်ဒါလေးကိုပြောခြင်းလို့เนาะစုတ်ကတ်ကာလမှာပွင့်တဲ့အတွက်ကြောင့်စုတ်ကတ်ကာလမှာဖျားပွင့်တဲ့အတွက်ကြောင့်စုတ်ကတ်ကာလရဲ့အတင်ချေဆိုတဲ့စုတ်ကတ်ကာလရဲ ဒီနေ့ဒီစုတ်ကပ်ကာလတစ်ခုရှိတဲ့နေရာမှာဖယားတို့ဒီပွင့်တဲ့အချိန်မှာတက်ကပ်မပွင့်မဲနဲ့စုတ်ကပ်ဆိုတဲ့အာယုကံမှာပွင့်ကြပွင့်တဲ့နေရာမှာလဲစုတ်ကပ်မှာအတင်းချင်းအနှစ်တရာကြာတိုင်းတစ်နှစ်ရောတစ်နှစ်ရောနဲ့လာတဲ့အချိန်မှာဖယားတို့မိသည်တိန်တန်လူရည်ရဲ့တက်တန်တသိန်းတန်နောက်တစ်ခါတရာတန်ရာတန် ဖျားရုံမိသည်တိန်းတန်းရဲ့ရာတန်းကာလမှာဒါလင်ဖျားပွင့်လေရှိကြတယ်ဒါကြောင့်တိန်းတန်းရဲ့အထက်ဆိုတဲ့တောင်တန်းတန်းတို့ဂဒေတန်းတို့အချိန်နေမှာဖျားမပွင့်ဘူးဟုတ်ပြီနော်တိန်းတန်းမှာပွင့်တဲ့နေရာမှာလဲဖျားရုံဒီဘယ်တိန်းတန်းမှာပွင့်လဲဆိုလို့ရှိရင်တသိန်းတန်းမှာပွင့်တယ်နှစ်သိန်းတန်းမှာလဲဖျားမပွင့်ဘူးသုံးသိန်းတန်းမှာလဲဖျားမပွင့်ဘူး ဆယ်သိန်းတန်းလူသားတွေရဲ့အသက်တန်းနဲ့သိန်းနဲ့လည်းချီတယ်အဲ့ဒီအချိန်မှာလည်းမပွင့်မဲနဲ့ဖျားတို့မိသည်တသိန်းတန်းမှာဆိုပွင့်လို့ရတယ်တသိန်းတန်းနဲ့ဘယ်ရာတန်းလဲလို့ပြောရေးတရာတန်းကြာသိန်းတန်းနဲ့ရာတန်းကြာမှာဖျားပွင့်ဒါကြောင့်သိန်းတန်းနဲ့တသိန်းတန်းနဲ့တရာတန်းမှာပွင့်တာဖြစ်တဲ့အတွက်ကြောင့်တန်းဆိုတာသက်တန်းကိုပြောတာပွင့်တဲ့အတွက်ကြောင့်ကျမတို့ဟလာတောင်းတန်းကိုပွင့်လို့ ဒီတောင်ညွန်းမှာပွင့်တာဖြစ်တဲ့အတွက်ကြောင့်ကျေးဇူးတော်ရှင်မြတ်စွာဘုရားများပွင့်တဲ့အခါမှာစုတ်ကကာလရဲ့တသိန်းနှန်းနဲ့တရားတန်းကြမှာပွင့်တယ်။ဒါကြောင့်အဲ့ဒီလိုပွင့်တဲ့နေရာမှာကိုဖရာတို့မိဒီတောင်ညွန်းမှာပွင့်တာဖြစ်တဲ့အတွက်ကြောင့်ကျေးဇူးတော်ရှင်မြတ်စွာဘုရားများပွင့်တဲ့အခါမှာစုတ်ကကာလရဲ့တသိန်းနှန်းနဲ့တရားတန်းကြမှာပွင့်တယ်။